မြို့သားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မှောက်ဆန္ဒပြပြီးခရီးရှည်လမ်းလျှောက်ချီတက်ခဲ့ကြတဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းကအကြောင်းသားတွေလက်ပံမျိုးမှာခေတ္တရပ်နာစဉ်ပြီးခဲ့တဲ့မလ10ရက်နေ့မှာအကြမ်းဖက်ဖြိုခွဲပြီးဖမ်းဆီးခဲ့တာမို့ဒီကနေ့ဆိုရင်သူတို့ဖမ်းဆီးခံရတာ6လတင်းတင်းပြည့်ပြီဖြစ်ပါတယ်။ကျောင်းသားနဲ့ဝန်ရံပြည်သူ100ကျော်ကိုဖမ်းဆီးခဲ့ပြီးတဲ့နောက်တချို့ကိုပြန်လွှတ်ပေးခဲ့ပြီးကျန်တဲ့ဆန္ဒပြကျောင်းသားနဲ့ဝန်ရံပြည်သူပေါင်း80ကျော်ကိုလူစုလူဝေးမှာပါဝင်မှုလူစုခွဲရန်အမိန့်ပေးပြီးတဲ့နောက်ဆက်လက်ပါဝင်နေမှုရုံးရင်းဆန်ခတ်ဖြစ်စေမှုတာဝန်ထမ်းဆောင်ဆဲဝန်ထမ်းကိုနာကျင်စေမှုနိုင်ငံတော်အကြီးညိုပြက်စီမှုတို့နဲ့တရားစွဲထားတာဖြစ်ပါတယ်။ဒီနေ့အထိလည်းအမှုတွေထပ်တိုးပြီးဆွဲဆိုနေဆဲဖြစ်တယ်လို့ဖန်စီခံကျောင်းသူမတ်ဖြူဖြူအောင်ရဲ့မိခင်ဒေါ်တနာခင်ကပြောပါတယ်
။ကို6လတင်းတင်းပြည့်ပြီ။ဘာလို့ဒီသားရဲ့ဟိုကကလေးတွေထက်ထက်တိုးပြီးတော့အမှုတွေထက်ထက်ပြီးတိုးနေတာဟာဒီအစိုးရရဲ့သူ့ကိုယ်ပေါ်ထိကြိုက်တယ်နာကျင်တယ်လုံမယ်ဆိုလို့ရှိရင်သူကလည်းပြန်ပြီးဘလို့လုံမယ်ဆိုရင်အညိုးတွေအသေးတွေနဲ့လုံနေတာကိုကျွန်မတွေ့ရတယ်ဟင်။
အဲ့ဒီကလေးကစပြီးဒီနေ့အထိသူတို့ကိုရုံးထုတ်စစ်ဆေးကြတာ16ကြိမ်ရှိခဲ့ပါပြီ။ဒါပေမဲ့အစိုးရဘက်ကတင်သွင်းထားတဲ့တရလို40ကျော်တည်းကတဦးကိုတောင်ပြီးပြတ်အောင်မစစ်ဆေးနိုင်သေးပါဘူး။အဲ့လိုအချိန်တွေကြာမြင့်နေတဲ့အပေါ်ယနေ့ခေတ်ဂျာနယ်ရဲ့ editor ကျုပ်ဦးသက်စင်ကအခုလိုသုံးသပ်ပြပါတယ
်။သူတို့တွေကိုထိန်းသိမ်းထားပြီးတော့ထောင်လည်းမချပြနေတာထောင်ချလို့ရှိတဲ့နိုင်ငံကမှအားပြဿနာရှိမယ်။ကြည့်ရမှလည်းတော်တော်ရှိမယ်ပေါ့အဲဒါကြောင့်မို့သူတို့ထိန်းသိမ်းထားပြီးတော့သူတို့အဲ့ဒီလို့လုပ်တာတော့သူတို့ရဲ့ juice water လုပ်တဲ့လူပြောလို့ရပြီမြတ်တယ်တစ်ဖက်ကတော့ဒီကျောင်းသားတွေကိုအပြစ်တစုံတရာမရှိဘူးနဲ့သူတို့ကခရီးကိုချိုးပေါက်ပြီးတော့ဖြစ်ထားတဲ့အကြမ်းဖက်မှုသူတို့လုပ်တဲ့အကြမ်းဖက်မှုကြောင့်ရရှိလာများထိန်းသိမ်းထားတာကသူတို့ကိုလူထောက်ခံမှုပို့ပြီးကြဆင်းစေတာပေါ့သူတို့ယုံကြည်မှုပို့ပြီးတော့ကြဆီတာပေါ့ဆက်ပြီးတော့ဘာမှမသိဘဲနဲ့ဒီလိုထိန်းထုတ်ထားတာကလည်းသူတို့အတွက်ပို့ပြီးတော့သူတို့ရဲ့အုံရိပ်ကိုပို့ပြီးချစ်ခဲ့စေရပေါ့
အခုလိုကျောင်းသားတွေကိုဖမ်းဆီးထားတဲ့6လအတွင်းကျောင်းသားတွေနဲ့အတူမိဘတွေရင်ဆိုင်ခဲ့ရတဲ့တရခွင်ရဲ့အနေအထားနဲ့ပတ်သက်လို့ဒေါ်တနာခင်ကအခုလိုပြောပါတယ
်။တရားသူကြီးကတရခွင်ဘော်ကနေပြောရှင့်နေရှောက်တဲ့တို့အချိန်ကြီးပယ်ချတဲ့အပြင်စိတ်ဆိုးသူတို့စိတ်ကောက်သူတို့နဲ့တရခွင်ဘော်ဆင်းသွားတဲ့ရည်ရည်လည်းအများကြီးရှိတယ်။နောက်တစ်ခုကကျွန်တော်တို့ဘက်ကဒါမှဥရီချောင်းအရာကာခွေနိုင်ခွင့်ရှောက်သေးပိုင်ခွင့်အားလုံးပယ်ချခံရတာအဆိုးဆုံးပဲ။သမားကြီးတရားစီရင်ရေးဥပဒေဟာဖွဲ့ကွင်းကွင်းတိတိတာတာကြီးကိုမတရားဥပဒေစိုးမိုးနေရဲ့ဆိုတာအယံတိတာတယ်သူကပြိပါတွေရဲ့စိတ်တွေကလေးတွေရဲ့ခွန်အားတွေကိုတမျိုးအချင်းချင်းချိုးဖျက်ဖို့သူအញ្ញမ်းချန်စီနေတယ်ဒါတဲ့အရေးကြီးတဲ့အချက်ကကလေးတွေရဲ့ကျန်းမာရေးဆောက်ရှောက်မှုဘာမှလုပ်မပြင်းနိုင်နေမကောင်းနှာစီချောင်းစိုးအတွက်တောင်စိတ်မပြင်းနိုင်ထောင်ထဲထည့်ထားပြီးတော့သူတို့ထိုင်းစီထားတဲ့ကလေးကိုတောင်းဝင်ယူမှုလုံးဝမရှိတာအဲ့ဒါကျွန်တော်တို့အတွက်စိုးရိမ်စရာပါမိဘတွေအတွက်တောကရောက်စရာ
ကျောင်းသားတွေကိုအ ਨੇ ဆုံးရွေးကောက်ပွဲမပြီးမချင်းထိန်းသိမ်းထားလိုက်မယ်ဆိုတာအလုံးကသဘောပေါက်နေပေမဲ့ရွေးကောက်ပွဲနောက်ပိုင်းတက်လာမယ့်အစိုးရတဲ့ဟာကျောင်းသားနဲ့ပြည်သူတွေရဲ့ဘဝအလုံးကြုံရေးအတွက်အာမခံချက်မပေးနိုင်ရင်ကျောင်းသားတို့ကလက်ခံမှာမဟုတ်ဘူးလို့ပြောတာကတော့ ARB ပညာရေးတပိတ်စကြောင်းကိုဦးဆောင်ခဲ့သူကိုအောင်ကျော်ဖြစ်ပါတယ
်ဒီအချိန်ထိကျောင်းသားတွေကိုဆက်လက်ထိန်းသိမ်းထားခြင်းဒီကျောင်းသားတွေရဲ့လှုပ်ရှားဆောင်ရွက်မှုထမ်းမှန်ပြီးတော့ထိထိရောက်ဖြစ်လာမှာဆိုတဲ့အတွက်ဒါလေးထိန်းသိမ်းထားရပေါ့ဗျာရေကောက်ပွဲကိုအနောက်ရှက်ပြီးမှာတော့ဘာလို့ဆိုတော့အကြောင်းသားတွေရဲ့ image ကိုတက်တက်အနောက်ရှက်ပြီးဖို့အတွက်ဆိုရယ်ဖန်တီးထားတဲ့အကြောင်းပြချက်သာဖြစ်ပါတယ်အခုရေကောက်ပွဲပေါ့ဗျာရေကောက်ပွဲမှာဒီအကြောင်းသားရောပြည်သူရောအာမခံချက်ကောင်းကောင်းပေးနိုင်တဲ့အစိုးရတည်းရဲ့ပေါ်လာဖို့လိုအပ်တယ်အကြောင်းသားတွေရဲ့ပညာရေးနဲ့အနာဂတ်အာမခံချက်ဘာမှမပေးနိုင်တဲ့ဘယ်အစိုးရဆိုကျွန်တော်ထောက်ခံမှာမဟုတ်ဘူ
းစက်တင်ဘာ10ရက်နေ့ရုံချင်းမှာပြီးခဲ့တဲ့အပတ်ကအမိန့်ချဖို့ရှိတဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းကကျောင်းသားနဲ့ဝန်ရံပြည်သူတွေကိုဖမ်းဆီးတရားဆွဲဆိုမှုဟာဥပဒေကြောင်းနေအရာထင်ရှားစွာလွဲမှားနေတဲ့အတွက်ပြည်မှုဆိုင်ရာကျင့်သုံးဥပဒေအမှတ် 561 ကကြီအရာပယ်ဖျက်ပေးဖို့ရှောက်လဲချက်ပေးထားတာကိုပယ်ချကြောင်းမြို့နယ်တရားသူကြီးကအမိန့်ချမှတ်ခဲ့ပါတယ်။အဲ့ဒီရုံးချင်းမှာစတေမာလာ10ရက်နေ့မှာကြာရောက်မဲ့လက်ပံတပိတ်အကြမ်းဖက်ဖြိုခွင်းခံရမှု6လပြည့်အထိအမှတ်ကိုကျောင်းသားတွေကပြုလုပ်ခဲ့ကြပါတယ်။ကျောင်းသားတွေဟာစစ်ကြွပညာရေးစနစ်ဖြတ်သိမ်းပြီးလို့စာတမ်းရေးထိုးထားတဲ့တီရှပ်တွေဝတ်ပြီးရုံးထွက်ခဲ့ပါတယ်။သူတို့ဟာကျောင်းသားတမကအလံကိုကင်ပြီး1မိနစ်ငြိမ်သက်ခဲ့ပြီးတဲ့နောက်ကျောင်းသားတမကတခြင်းကိုတမ်းမြိုင်တီးဆိုခဲ့ကြပါတယ်။တာရီထောင်မှာဖမ်းဆီးခံရတဲ့ကျောင်းသားနဲ့ဝန်ရံပြည်သူ80ဝန်းကျင်ရှိနေပါသေးတယ်။အဲ့ဒီထဲကအသက်မပြည့်သေးတဲ့ကျောင်းသား2ဦးအပါအဝင်16ဦးကိုအာမခံပေးထားတယ်လို့သိရပါတယ်ရှင်။